ဩစတြေးလျနိုင်ငံမဲလ်ဘန်မြို့မှာတော့ဒီကနေ့ကစားခဲ့ကြတဲ့ Australian Open Tennis အမျိုးသားဖိုင်နယ်မှာဆာဗီးယားက Novak Djokovic က၅ချိန်မြောက် Australian Open ဆုဖလားကိုရရှိသွားပါတယ်။ကမ္ဘာအဆင့်၁ Djokovic ကအဆင့်၆ Scotland က Andy Murray ကို6-6 6-9 6-3 6-3 ကနေအနိုင်ရသွားတာပါ။ပထမနှစ်ပွဲက tie break ကစားခဲ့ကြရတာမှာပထမဆုံးပွဲကို Djokovic ကနိုင်ခဲ့ပြီးတော့ဒုတိယပွဲကို Murray ကနိုင်ခဲ့ပါတယ်။ဒုက္ခသည်တွေအဖြစ်ရှောက်ထားသူတွေအပေါ်ဩစတြေးလျအစိုးရထားတဲ့မူဝါဒကိုဆန့်ကျင်ဆန္ဒပြသူတယောက်ကွင်းထဲကိုဝင်လာခဲ့တဲ့အတွက်ဒုတိယပွဲကစားနေစဉ်မှာ၅မိနစ်လောက်အနှောက်အယှက်ဖြစ်ခဲ့ပါသေးတယ်။ဆန္ဒပြသူနှစ်ယောက်ဖမ်းဆီးခံရတယ်လို့ပွဲတာဝန်ရှိသူတွေကပြောပါတယ်။အခု2015ခုနှစ်ဩစတြေးလျ Open ကိုဒီ Djokovic နိုင်လိုက်တဲ့အတွက်အခုဆိုရင်သူတို့ပိုင်ဆိုင်တဲ့ဒီကမှာသူပိုင်ဆိုင်တဲ့ Grand Slam ဆုကြီးပေါင်းက၈ဆုဖြစ်သွားပါပြီ။စနေနေ့ကကစားခဲ့ကြတဲ့အမျိုးသမီးဖိုင်နယ်တုန်းကလည်းအမေရိကန်သူ Serena Williams က Australian Open ကို6ချိန်မြောက်အနိုင်ရရှိခဲ့ပါတယ်ရှင်။